မြန်မာစစ်တပ်ကစစ်ရေးအရာအင်အားလျော့နယ်လာချိန်မှာအရက်သားကျင်းရွာတွေကိုတိုက်ခတ်မှုတွေပိုတိုးလှုပ်လာနေတဲ့အတွက်အပြစ်မဲ့ပြည်သူတွေကိုကယ်တင်ဖို့နဲ့မြန်မာစစ်တပ်အပေါ်ပိုပြီးထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုပါရယ်February 1ရက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့3နှစ်ပြည့်ကနေအချိန်မှာပဲလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားတာပါပြီးခဲ့တဲ့3လအတွင်းစစ်တပ်ဘက်ကထိန်းချုပ်တဲ့နေမြေတွေစခန်းတွေလက်လွတ်ခဲ့ရပြီးတော့တပ်ဖွဲ့ဝင်တွေအများအပြားလက်နက်ချပြီးထိခိုက်ဒဏ်ရာရတာတွေတိုးလာနေချိန်မှာအရသားတွေနဲ့ကျေးရွာတွေအပေါ်လေကြောင်းတိုက်ခတ်မှုတွေနဲ့လက်တုပ်ပြန်တိုက်ခတ်တာတွေပိုတိုးလာတဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါစကောင်စီအာနာဆက်လက်ဆွဲကင်ဖို့အာနာတရားဝင်မှုအပြင်လက်နက်နဲ့ငွေကြေးရဖို့လိုတဲ့အကြောင်းနဲ့ဒါတွေကိုရနိုင်မဲ့နီလန်းတွေပိတ်ပင်ဖို့ဗတ်ပေါင်းဆောင်ကပိတ်ဆို့ဒဏ်ခတ်မှုတွေတိုးပြီးတော့လှုပ်ဆောင်ဖို့နိုင်ငံတကာအသိုင်းအဝန်းကိုကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒရုစ်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံအတွက်ပေးတဲ့လူသားချင်းစာနာမှုအကူအညီတွေဟာအတိဒုက္ခရောက်နေတဲ့သူတွေလက်ထဲအမှန်တကယ်ရောက်ဖို့လဲနိုင်ငံတကာအလှူရှင်တွေအနေနဲ့အားမခံဖို့လိုတယ်လို့ Tom Dues ကပြောပါတယ်။အရက်သားတွေကိုပြစ်မှတ်ထားပြီးတော့စစ်တပ်ကတိုက်ခတ်နေတဲ့အချိန်မှာနောက်ထပ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်လဲလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်တဲ့အကြောင်း Tom Andrews ကပြောဆိုသွားပါတယ်။